ယုံကြည်သူတည်တဲ့အခါကောင်းငင်နိုင်ငံခရစ်တော်ထံချက်ချင်းရောက်သွားပါတယ်ဆိုတဲ့တမန်ကျမ်းစာတော်မြတ်ရဲ့တုံတင်ချက်ကိုဝင်ခဲ့မှာဖြစ်တယ်။ခရိယန်လို့ကိုကိုကိုပြောတဲ့သူတချို့ကသူတို့တည်တဲ့အခါကောင်းငင်နိုင်ငံတော်ကိုရောက်မှာမဟုတ်သေးဘူး။တင်းချိုင်းတွင်ထဲမှာပဲအိပ်ပျော်နေကြအောင်မှာခရစ်တော်ပြန်ကြွလာတဲ့အခါကျမှသူတို့ကိုထမြောက်စေပြီးတော့ကောင်းငင်နိုင်ငံတော်ကိုခေါ်သွားမှာဆိုတဲ့ယုံကြည်ချက်ကိုစွဲခိုင်တဲ့သူတချို့ရှိတယ်လို့ Purgatory လို့ခေါ်တဲ့ယာယီငရဲလေးရှိတယ်။မသိခင်လေးမှာအပြစ်လုပ်မိရင်ကောင်းငင်နိုင်ငံကိုမရောက်ပဲအဲဒီငရဲလေးထဲမှာတောင်တင်နေနိုင်တယ်။ဒါကြောင့်သူတို့အတွက်ဆူတောင်းပေးရမယ်။ကောင်းမှုလုပ်ပေးရမယ်ဆိုတဲ့ယုံကြည်ချက်ကိုကန့်ဆွဲတဲ့သူအချို့လည်းရှိတယ်။တချို့ဆိုရင်လေတည်သွားတဲ့သူတို့ရဲ့ရွှေမြူးသားချင်းတွေရဲ့အတင်းကြိုင်းမှာသူတို့အသွါဖြောင့်ဖို့ဆိုပြီးတော့မီးထွန်းပွဲတွေလုပ်ပေးနေကြတယ်။ခရိယန်လို့ကိုကိုကိုပြောတဲ့သူတွေကြားထဲမှာတောင်မှတေဖေးတဲ့နောက်ဘဲကူရောက်မယ်ဆိုတဲ့ယုံကြည်ချက်ကအမျိုးမျိုးအဖုံဖုံဖြစ်နေတော့တကယ်ပဲယုံကြည်သူတည်တဲ့အခါကောင်းငင်နိုင်ငံကိုမရောက်ပဲတင်းချိုင်းတွင်းထဲမှာအောင်းနေသလားဒါမှမဟုတ်ယာယီငရဲလေးထဲမှာတောင်တင်နေသလားဒါမှမဟုတ်ကောင်းငင်နိုင်ငံမဟုတ်တဲ့တခြားတနေရာရာကိုများရောက်သွားသလားစသဖြင့်တမာကျန်းစာရဲ့တွင်တင်ချက်ကိုဘေးချိတ်ထားပြီးတော့လူတို့ရဲ့ထင်မြင်ယူဆချက်နဲ့တွားကြမယ်ဆိုရင်အခုလဲယုံကြည်ချက်အမျိုးမျိုးထွက်လာသလိုနောင်လဲဆက်လက်ထွက်ပေါ်လာအောင်မှသာဖြစ်တယ်စစ်မှန်တဲ့ယုံကြည်သူအတွက်ယုံကြည်ရည်တည်ရမယ့်နေရာကမာယွင်းလွဲဆော်ခြင်းမရှိတဲ့ထာဝရဘုရားရဲ့နှုတ်ကပတ်တော်တမာကျမ်းစာတော်ဖြစ်တယ်ယုံကြည်သူရဲ့ယုံကြည်ရည်တည်ချက်ဟာဘုရားသခင်ရဲ့နှုတ်ကပတ်တော်တမာကျမ်းစာတော်မြတ်ပဲဖြစ်ရမယ်တည်သွားတဲ့ယုံကြည်သူရဲ့ဝိညာဉ်ဟာကောင်းကင်နိုင်ငံခရစ်တော်ထံချက်ချင်းရောက်သွားတယ်ဆိုတဲ့တမာကျမ်းစာရဲ့အသွင်တင်ချက်ကိုအခုလေ့လာရအောင်လုကာခရစ်ဝင်ကျမ်းအခန်း23အငယ်53ယေရှုကကားတိုင်းပေါ်မှာဆွဲထားတဲ့နောင်တရတဲ့လူဆိုးတယောက်ကိုဒီလိုဂရိပေးလိုက်တယ်ငါအမှန်ဆိုသည်ကယနေ့တွင်သင်သည်ငါနှင့်အတူပါရတိသူ့ဘုံ၌ရှိလိမ့်မည်ဟုမိန့်တော်မူ၏ပါရတိဆိုတဲ့စကားဟာရှေးခေတ်တုန်းကပါရှားလူမျိုးရဲ့ဘာသာစကားကနေဆင်းသက်လာတာဖြစ်တယ်ဥယင်သူမဟုတ်ပန်းချံလို့အတိတ်ပဲရတယ်။ပါရှားဘရင်ကသူ့ရဲ့မိတ်ဆွေကောင်းတွေကိုဂုံပြုတ်ချင်းမြင့်ကျင်တဲ့အတွက်တာယာလှပကျေဝန်းနဲ့အပန်းဖြေဥယင်ကိုတီလိုက်တယ်။ဘရင်ရဲ့ဖိတ်ခေါ်ခွင့်ပြုချက်မရှိဘဲဘသူမှမဝင်ရလေအောင်ဥယင်ပတ်ပတ်လေကိုခြံဝင်းခတ်ထားတယ်။မိတ်ဆွေကောင်းတွေကိုဂုံပြုတ်ချင်းမြင့်မဲ့ဘရင်အစီအစဉ်ကတော့အဲဒီပါရတိဥယင်ထဲမှာဘရင်နဲ့အတူအပေါင်းအသင်းဖွဲ့ပြီးတော့အပန်းဖြေလဲပတ်ဖို့ဖြစ်တယ်ဆိုတာပါရတိဆိုတဲ့ဇာကားရဲ့ဆင်းသက်လာပုံကိုလေ့လာဖတ်ရှုရပါရဲ့ယေရှုကနောင်တရတဲ့လူဆိုးကိုယနေ့တွင်သင်သည်ငါနှင့်အတူပါရတိသူ့ဘုံ၌ရှိလိမ့်မည်လို့ဂတိပေးတော်မူရာမှာကောင်းကင်နိုင်ငံတော်မှာဘယင်တကာတို့ရဲ့ဘယင်အရှင်တကာတို့ရဲ့အရှင်ယေရှုခရစ်ကိုယ်တော်တိုင်နဲ့ငိမ့်ချမ်းစွာအတူနေရမယ့်အကြောင်းဂတိပေးလိုက်တာဖြစ်ပါတယ်ဒါဆိုရင်မသိခင်လေးမှာယုံကြည်သူဖြစ်သွားတဲ့နောင်တရတဲ့လူဆိုးဟာဘယ်နေရာကိုရောက်သွားမှာလဲယေရှုကနောင်တရတဲ့လူဆိုးကိုသေခါနေကြမှာပဲငါ့ကိုယုံကြည်တဲ့အတွက်တင်းချိုင်းတွင်းထဲမှာပဲခဏအောင်းနေလိုက်ဦးနောက်မှလာခေါ်မယ်လို့မိန့်တော်မူသလားအဲ့ဒါလို့မိန့်တော်မမူဘူးဆိုရင်ဩမင်းကတော့ဆိုးဆိုးမိုက်မိုက်နဲ့နေခဲ့တဲ့အတွက်ကောင်းကင်နိုင်ငံကိုချက်ချင်းရောက်ဖို့တော့မင်းနဲ့မတန်ဘူးယာယီငရဲလေးမှာနေလိုက်ဦးမင်းကိုကောင်းကောင်းဆူတောင်းပေးမဲ့သူကောင်းမှုလုပ်ပေးမဲ့သူတွေရှိမှကောင်းကင်ကိုခေါ်မယ်လို့ကမိန့်တော်မူသလားယနေ့တွင်သင်သည်ငါနှင့်အတူပါရတိသူ့ဘုံ၌ရှိလိမ့်မည်လို့မိန့်တော်မူပါတယ်ထိုနေ့မှာယေရှုနဲ့နောင်တရတဲ့လူဆိုးတို့ဟာနှစ်ယောက်စလုံးတည်သွားကြတယ်ယေရှုကယနေ့လို့ဂတိပေးထားတဲ့အတွေ့နောင်တရတဲ့လူဆိုးဟာသူတည်တဲ့နေ့မှာပဲပါရတိသူ့ဘုံကောင်းကင်နိုင်ငံတော်ကိုရောက်သွားတယ်ဆိုတာယေရှုရဲ့ဂတိတော်အရသိရတယ်။ယေရှုရဲ့ဂတိတော်ဟာမှားယွင်းလွဲချော်ခြင်းမရှိဘူး။ဂတိတည်တော်မူတဲ့ဖခင်ဖြစ်တယ်။ဒါကြောင့်ယေရှုကရောက်မယ်လို့ဂတိပေးရင်အေကံမောက်ချရောက်မှာဖြစ်တယ်။ပါရတိသူ့ဘုံဆိုတာယုံကြည်သူတို့အတွက်ယာယီနာကိုရာနေရာမဟုတ်ဘူး။ဖခင်သခင်ကျင့်ဝတ်တော်မူရာကောင်းကင်နိုင်ငံတော်ကိုပြောနေတာဖြစ်တဲ့အကြောင်းပါရတိသူ့ဘုံဆိုတဲ့တမန်ကျမ်းစာတွေကအသုံးနှုန်းကိုကြည်ချင်းဖြင့်သိရတယ်။ပါရတိသူ့ဘုံဆိုတဲ့အသုံးအနှုန်းကိုဓမ္မတိကျမ်းထဲမှာ၃ချိန်တွေ့ရတယ်။ခုနကျွန်တော်ဖတ်ပြခဲ့တဲ့လုကာခရစ်ဝင်ကျမ်းအခန်း23အငယ်53နောက်ကောရိန္သုဩဝါဒစာဒုတိယဆောင်အခန်း12အငယ်3နဲ့ ဗျာဒိတ်ချံအခိုင်းနှင့်အငယ်9တို့မှာတွေ့ရပါတယ်။ကောရိန္သုဩဝါဒစာဒုတိယဆောင်အခိုင်း7အငယ်1မှာပေါလုကသူဟာတတိယကောင်းကင်သို့ခြေဆောင်ခြင်းကိုခံရတဲ့အကြောင်းပြောပါတယ်။တမန်ကျမ်းစာထဲမှာကောင်းကင်3မျိုး3စာဖော်ပြထားပါတယ်။ပထမကောင်းကင်ဒုတိယကောင်းကင်တတိယကောင်းကင်စသဖြင့်ပထမကောင်းကင်ဟာကပ္ပလီတို့ရှိရာမြေပြင်မှအထက်မိုးမြတ်နှစ်ချက်ဒုတိယကောင်းကင်ဟာနေလကျယ်မြရှိရာမိုးမြတ်နှစ်ချက်တတိယကောင်းကင်ကြတော့ဖယားသခင်ကျင်းဝတ်တော်မူရာကောင်းကင်နိုင်ငံတော်ဖြစ်တယ်။ပေါလုကသူခြေဆောင်ခြင်းခံရတဲ့တတိယကောင်းကင်ဟာပါရတိသူပုံဖြစ်တဲ့အကြောင်းကောရိန္သုဩဝါဒစာဒုတိယဆောင်အခိုင်း7အငယ်3မှာဖော်ပြထားတယ်။ဒါကြောင့်တတိယကောင်းကင်ပါရတိသူပုံစတဲ့အသုံးနှုန်းတွေဟာတန်ခွဲအနက်တူကောင်းကင်နိုင်ငံတော်ကိုပြောနေတာဖြစ်တယ်။ယေရှုကနောင်တရတဲ့လူဆိုးကိုဂတိပေးတဲ့နေရာဟာပါရတိသူပုံဖြစ်တဲ့ကောင်းကင်နိုင်ငံတော်ဖြစ်ပါတယ်။ယုံကြည်သူသေရင်ကောင်းကင်နိုင်ငံရောက်မယ့်အကြောင်းဖော်ပြထားတဲ့ကောရိန္သုဩဝါဒစာဒုတိယဆောင်အခိုင်း5အငယ်8ကိုလည်းကျွန်တော်ဖတ်ပြမယ်။ကိုခန္ဓာနှင့်ကြွားဝေးရာအယတ်တုသွား၍သခင်ဖယားထံတော်၌နေမဲနေခြင်းဟာအလိုရှိလျက်ရဲရင်သောစိတ်နှင့်ပြည့်စုံကြ၏။ကိုခန္ဓာနှင့်ကြွားဝေးရာအယတ်တုသွား၍ဆိုတာယုံကြည်သူတည်တဲ့အချိန်ကိုဆိုလိုတာဖြစ်တယ်။တည်ခြင်းဆိုတာကျွန်တော်တို့ရဲ့ဝိညာဉ်ဟာကျွန်တော်တို့ရဲ့ကိုခန္ဓာနဲ့ကြွားသွားတာဖြစ်တယ်။ကိုယ်ခန္ဓာနဲ့ကြွားသွားတဲ့ယုံကြည်သူတို့ရဲ့ဝိညာဉ်ဟာဘယ်နေရာကိုရောက်သွားသလဲဆိုတာဒီလိုဆက်ပြီးဖော်ပြထားတယ်။သခင်ဖယားထံတော်၌နေမဲနေခြင်းကလို့ပြောထားတဲ့အတွေ့တည်သွားတဲ့ယုံကြည်သူရဲ့ဝိညာဉ်ဟာယေရှုခရစ်တော်ထံမှာအစဉ်အမြဲနေဖို့ကောင်းကင်နိုင်ငံကိုရောက်သွားတယ်။ဓမ္မသစ်ကျမ်းထဲမှာသခင်ဖယားဆိုတဲ့အတုံးနှုံးကိုတွေ့တိုင်းတွေ့တိုင်းယေရှုခရစ်တော်ကိုယဉ်ညွန့်ထားတာဖြစ်တယ်ဆိုတာနားလည်ရမှာဖြစ်တယ်။ဖိလိပ္ပိဩဝါဒစာအခန်း1အငယ်27မှာပေါလုကဒီလိုပြောထားတယ်။ငါအသက်ရှင်သည့်အရာမှာခရစ်တော်ဖြစ်၏။သေလိမ်မှုကသာ၍အကျိုးရှိ၏။နောက်အခန်းငယ်23မှာစုတဲ့၍ခရစ်တော်နှင့်အတူနေခြင်းငါတောင့်တလိုခြင်းသောစိတ်ရှိ၏။သာ၍အလွန်ထိုးမြတ်သောအကျိုးဖြစ်၏။ဒီချမ်းပိုင်အရာယုံကြည်သူသေသွားတဲ့အခါသူ့ရဲ့ဝိညာဉ်ဟာခရစ်တော်နှင့်အတူနေဖို့ရန်ကောင်းကင်နိုင်ငံတော်ကိုရောက်သွားမယ့်အကြောင်းအတိအလင်းဖော်ပြထားတာဖြစ်ပါတယ်။ကောင်းကင်နိုင်ငံတော်မှာခရစ်တော်နဲ့အစဉ်အမြဲနေခြင်းဟာဒီလောကမှာနေတာထက်သာ၍အလွန်ထွန်းမြတ်သောအကျိုးဖြစ်၏လို့ဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်မှာအမင်္ဂလာဆိုတာလုံးဝမရှိတော့ဘူး။နာခြင်း၊ဥခြင်း၊သေခြင်းဆိုတာလည်းမရှိတော့ဘူး။ဝမ်းနည်းပူပန်ခြင်း၊ငိုကြွေးခြင်း၊မျက်ရည်ကျခြင်းဆိုတာလည်းမရှိတော့ဘူး။ကောင်းကင်နိုင်ငံဟာဘလောက်ဝမ်းမြောက်ဖို့ကောင်းမဲ့နေရလဲဆိုတာဗျာဒိတ်ကျမ်းအခန်း20နဲ့21တို့မှာဖော်ပြထားတယ်။ကဘာဥမအစယခုကာလအထိတည်သွားတဲ့ယုံကြည်သူအားလုံးရဲ့ဝိညာဉ်ဟာကောင်းကင်နိုင်ငံခရစ်တော်ထံရောက်ရှိသွားတဲ့အကြောင်းသက်တာလောနီဩဝါဒစာပထမဆောင်အခန်းလေးအငယ်73ကနေ74မှာဖော်ပြထားတဲ့အချက်ကိုလည်းဖတ်ပြပါမယ်။ညီအကိုတို့မျော်လင့်ခြင်းမရှိသောအခြားသူတို့သည်ဝမ်းနည်းတကယ်သို့တင်တို့သည်ဝမ်းမနည်းမီအကြောင်းအိပ်ပျော်သောသူတို့၏အမှုအရာကိုမသိဘဲနေစေခြင်းကငါတို့အလိုမရှိယေရှုသည်သေပြီးမှတပံထမြောက်တော်မူသည်ကိုငါတို့သည်ယုံလင်းထိုနည်းတူယေရှု၌အိပ်ပျော်သောသူတို့လည်းထိုသခင်နှင့်အတူဖခင်သခင်ပို့ဆောင်တော်မူလိမ့်မည်ညီအကိုတို့ဆိုတာယုံကြည်သူတို့ကိုပြောနေတာဖြစ်တယ်ယုံကြည်သူတို့ဟာကိုယ့်အတွက်နဲ့တည်လွန်သွားတဲ့ကိုယ့်ရဲ့မိသားစုမိတ်ဆွေများအတွက်မျောလင့်ခြင်းမရှိတဲ့မယုံကြည်သူတို့လိုဝမ်းနည်းစရာမလိုဘူး။ဘာဖြစ်လို့လဲဆိုရင်တေလွန်သွားတဲ့ယုံကြည်သူတို့ရဲ့ဝိညာဉ်ဟာခရစ်တော်နဲ့အတူကောင်းကင်နိုင်ငံမှာရှိနေကြတဲ့အကြောင်းသူတို့ကိုခရစ်တော်ကဲ့သို့သောတေခြင်းမှထမြောက်သောဝိညာဏကိုယ်ကိုပေးဖို့ယုံကြည်သူတို့ရဲ့ထမြောက်ရာကာလမှာခရစ်တော်နဲ့အတူပါလာမှာဖြစ်တဲ့အကြောင်းယေရှု၌အိပ်ပျော်သောသူတို့ကိုလည်းထိုသခင်နဲ့အတူဖခင်သခင်ပို့ဆောင်တော်မူလိမ့်မည်လို့အတိအလင်းဖော်ပြထားပါတယ်။ယေရှု၌အိပ်ပျော်သောသူတို့ဆိုတာတေလွန်သွားတဲ့ယုံကြည်သူတို့ရဲ့ဝိညာဉ်ကိုပြောနေတာဖြစ်တယ်။ဘာအတွက်ခရစ်တော်နဲ့အတူလာမှာလဲဆိုရင်မြေမှောက်သို့ပြန်သွားတဲ့သူတို့ရဲ့ကိုယ်ခန္ဓာကိုဝိညာဏကိုယ်ခန္ဓာအဖြစ်သို့ခရစ်တော်ရဲ့တကိုယ်တော်နဲ့ထမြောက်စေဖို့ဖြစ်တယ်။တေလွန်သွားတဲ့ယုံကြည်သူတို့ဟာအခုဝိညာဏကိုမပိုင်သေးဘူး။ဘုရားသခင်သတ်မှတ်ထားတဲ့ယုံကြည်သူတို့ရဲ့ထမြောက်ရာကာလရောက်တဲ့အခါကျမှခရစ်တော်ကဲ့သို့သောဝိညာဏကိုနဲ့ခရစ်တော်ကိုယ်တိုင်မိမိတကိုးတော်နဲ့ထမြောက်စီမှာဖြစ်တယ်။ဝိညာဏကိုနဲ့ယုံကြည်သူတို့ထမြောက်တဲ့အခါအ ဲဒီဝိညာဏကိုဟာနာခြင်း၊ဥခြင်း၊သိခြင်းအမင်္ဂလာအပေါင်းနဲ့ချုပ်ငင်းပြီးတော့သခင်ဖခင်ရဲ့ဘုန်းတော်ရောင်ခြည်အောက်မှာအစဉ်အမဲနေရမှာဖြစ်ပါတယ်။ဟိဘဲဩဝါဒစာအခိုင်း၁၂အငယ်၂၂ကနေ24မှာယုံကြည်သူတို့ဟာယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတဲ့အချိန်မှာကောင်းကင်ရောက်မဲ့သူနာမည်စရင်းထဲမှာဖခင်သခင်ရေးမှတ်လိုက်ပြီးဖြစ်တဲ့အတွေ့သူတို့သေးတဲ့အခါသူတို့သွားရမယ့်နေရာဟာကောင်းကင်နိုင်ငံဖြစ်ကြောင်းအခုကောင်းကင်နိုင်ငံမှာယေရှုခရစ်တော်နဲ့တင်လွန်သွားတဲ့ယုံကြည်သူများအတိုင်းမသိအောင်များလာတဲ့ကောင်းကင်နမများရှိနေတဲ့အကြောင်းဖော်ပြထားပါတယ်။အဲဒီကျမ်းပိုက်တွေမှာဖော်ပြထားတဲ့အသင်းတော်ဆိုတာဓမ္မသစ်ယုံကြည်သူတွေကိုပြောတာဖြစ်တယ်။စုံလင်ခြင်းတို့ရောက်တော်သူတော်ကောင်းတို့ဤစိတ်ဝိညာဉ်တို့ဆိုတာဓမ္မဟောင်းယုံကြည်သူတို့ကိုပြောနေတာဖြစ်တယ်။ဒါကြောင့်ကဘာဦးကအစယနေ့တိုင်အောင်တည်လွန်သွားတဲ့ယုံကြည်သူအားလုံးတို့ရဲ့ဝိညာဉ်ဟာကောင်းကင်နိုင်ငံတော်ကိုရောက်သွားကြပါတယ်။ဖယားသခင်နောက်ကပတ်တော်တမာကျမ်းစာတော်မြတ်ရဲ့တွင်တင်ချက်အရာဓမ္မဟောင်းကျမ်းကာလယုံကြည်သူဓမ္မသစ်ကာလယခုတိုင်အောင်တည်လွန်သွားတဲ့ယုံကြည်သူအားလုံးတို့ရဲ့ဝိညာဉ်ဟာကောင်းကင်နိုင်ငံတော်ခရစ်တော်ရဲ့ရင်ခွင်တော်ထဲမှာအမင်္ဂလာကင်းဝေးစွာနဲ့နေထိုင်လျက်ရှိပါတယ်။သင်ချိုင်းတွင်ထဲမှာအောင်းမနေကြပါဘူး။သင်္ချိုင်းတွင်ထဲမှာရှိနေတာကတော့ဝိညာဏကိုခန္ဓာအဖြစ်သို့တစ်နှစ်နှစ်တစ်ချိန်ချိန်မှာပြန်ထမြောက်မဲ့မြေမှောက်သို့ပြန်သွားတဲ့ယုံကြည်သူရဲ့ကိုခန္ဓာဖြစ်တယ်။ပုဂ္ဂတော်ရီဆိုတဲ့ယာယီငရဲဆိုတာလည်းမရှိပါဘူး။ဒီစကလုံးနဲ့နှီးစက်တဲ့အသုံးနှုံးကိုတမာကျမ်းစာမှာလုံးဝမတွေ့ရပါဘူး။ယာယီငရဲလေးရှိတယ်ဆိုတဲ့တွင်တင်ချက်အယူဝါဒဟာဖယားသခင်ကိုစန့်ကျင်ပုံကံတဲ့တွင်တင်ချက်အယူဝါဒသာဖြစ်တယ်။ချစ်တော်မိတ်ဆွေသင်ဟာယုံကြည်သူဖြစ်ရင်ယေရှုရဲ့ကတိတော်တမန်ကျမ်းစာတော်မြတ်မှာတွင်တင်တဲ့အတိုင်းသင်သေးတဲ့အခါသွားရမယ့်နေရာကတော့ခရစ်တော်ရဲ့ရင်ခွင်တော်ကောင်းကင်နိုင်ငံဖြစ်ပါတယ်ခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးရင်တော့သင်သွားရမယ့်နေရာကသာဝရအပေငရဲမိအိမ်ဖြစ်တယ်တမန်ကျမ်းစာမှာအဲ့လိုပဲတွင်တင်ပါတယ်ကောင်းကင်နိုင်ငံကိုရောက်ချင်ရင်တော့ယေရှုခရစ်တော်ကိုသင်ရဲ့ကယ်တင်ရှင်အဖြစ်ယုံကြည်လက်ခံဖို့လိုအပ်တယ်။ဘာသာတရားကတွင်တင်တဲ့အကျင့်တရားကောင်းမှုကိုသူနဲ့တော့ကောင်းကင်နိုင်ငံဝင်ခွင့်ဖရာသခင်မပေးဘူး။ဘာသာတရားကလူကိုမကယ်နိုင်ဘူး။မှုသာလေးတစ်ချက်ပြောလိုက်ရုံနဲ့မမှန်သောတည်တည်ကိုမခံရဆိုတဲ့ဖရာသခင်ပညာတော်ကိုချိုးဖောက်လိုက်တဲ့အတွေ့သင်ဟာဖရာသခင်ရှေ့တော်မှာအပြစ်သားငရဲလာရမယ့်သူဖြစ်သွားပြီ။သင်လုတ်ခဲ့သမျှဟာတန်ရှင်းတော်မူသောဖရာသခင်ရှေ့တော်မှာယွန်းစရာဖြစ်သွားပြီ။ဒါကြောင့်လူတို့ရဲ့အခြေအနေမှန်ကိုသိတဲ့ယေရှုခရစ်တော်ကကိုးစားအသေးခံပေးခဲ့တာသင်ရဲ့အဖြစ်ကြောင့်လဝါကတိုင်မှာကိုးစားအသေးခံပြီးသေခြင်းမှသုံးရက်မြောက်သောနေ့မှာထမြောက်တော်မူသောယေရှုခရစ်တော်ရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမိပြုပြီးကယ်တင်ရှင်အဖြစ်ခရစ်တော်ကိုယုံကြည်လက်ခံပါသင်အဖြစ်တွေအတွက်နောင်တတရားနဲ့ခရစ်တော်ထံဝန်ချတောင်းပါမယ်ဆိုရင်အပြစ်လွတ်ခြင်းသာဝရအပေငယ်ရဲ့ကနေလွတ်မြောက်ရသောအခွင့်ကိုပေးမှာဖြစ်တယ်နာစင်နေတဲ့မိတ်ဆွေပေါင်းတို့ကိုဖခင်ကောင်းချီးပေးပါစေ
။ဝေငှသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးသင်ရဲ့ခံစားချက်သို့မဟုတ်မေးမြန်းခြင်းသောအရာများရှိခဲ့ရင်စစ်သွေးရမယ့်လိပ်စာမှာအသက်စကားအစီအစဉ်စာရိုက်သက်တာအမှတ်325ဗဟိုစာရိုက်ကြီးရန်ကုန်မြို့အသက်စကားအစီအစဉ်စာရိုက်သက်တာအမှတ်325ဗဟိုစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်နောက်တစ်ပတ်ထုတ်လွှင့်တင်ဆက်မယ်အသစ်စကားအစီအစဉ်ကိုလည်းဆက်လက်နားဆင်ပါလို့ကြိုတင်ဖိတ်ခေါ်အပ်ပါတယ်